ာရီဖြစ်တယ်သမာဓိမရှိတော့အညာလည်းမရှိနိုင်ဘူးဒါကြောင့်သာမကြည့်ရဘူးသာမကြည့်ရဘူးဆိုတာကိုနောက်နိုင်ငံသားတွေအတွက်အထူးသတ်မှတ်ထားရတယ်ဒါကိုသူတို့စိတ်ထဲမှာတော်တော်လေးချက်ကြပါလေဒါလည်းစလောက်ပါပဲနောက်ကြတော့တောင်းမလေးချက်မဖြစ်ကြပါဘူးခေါင်းကဒီလာပဲတိုင်တော်တရားဟောသွားတဲ့ဥပေတုမာလာဒီဝန္တာပြောသွားတာကိုကြားလိုက်ကြရမို့လားသာသနာ့ဤတာနာဝါဒင်းကသူနဲ့တူအားထုတ်တဲ့အမေရိကန်ကမစ္စရာဒူဝဲရဲ့အကြောင်းကိုသတိပြုကြရမို့လားအဲဒီမစ္စရာဒူဝဲဟာတော်တော်ကိုအာဝေါ်စရာကောင်းပါလေအမနာတော်တဲ့ပုဂ္ဂိုလ်ပါပဲသူအားထုတ်တာ9လလောက်ကြာတော့ပါလေဗရမကလူဝန်နဲ့စပြီးအားထုတ်တယ်နောက်ဝိပဿနာတရားတွေကောင်းကောင်းပြည့်စုံပြီလို့အဲ့ဒါကျင်းလာတဲ့အခါမှာရဟန်းဟုတ်ပြီးတော့လဲဆက်လက်အားထုတ်တော့ပါလေလူပါစိတ်တိုင်းစိတ်တိုင်းကိုလိုက်ပြီးမပြတ်ရှုရတဲ့ဒီတိဋ္ဌာန်တရားလို့ဟာအင်မတန်ကောင်းတဲ့အကြောင်းသူတို့ရဲ့ဥရောပအမေရိကန်နိုင်ငံတွေမှာလောကီပစ္စည်းတွေနဲ့ကျွဲဝါပြည့်စုံနေပေမဲ့လို့ဒီလိုစိတ်ကိုပြည့်ပြင်းတဲ့မိကမရှိတဲ့အတွက်လူတွေမှာယာဂိုင်နှုန်း60ကျော်လောက်ကသိစင်းရနေတဲ့အကြောင်းများကိုသူကပြောသွားပါတယ်။ဒီဝမကြီးကကြံသွားလို့ဝေရောက်တဲ့အခါမှာလဲဒီတိဋ္ဌာန်ကမ္မထာကြီးကိုညင်ကြပြတာပြီးတော့သူ့မိတ်ဆွေတွေသူ့လူမျိုးတွေကိုသိချမ်းသာအောင်ပြည့်ပြင်းပေးမယ်ဆိုတဲ့အကြောင်းလည်းအာရဝန္ဒနဲ့ပြောသွားပါတယ်။ဘယ်လောက်အောင်မြင်မယ်ဆိုတာကတော့သူ့ကြီးကတည်ငြိမ်မှာဆုံးပြရမှာပဲ။ဒီတိရရှိမဏိကဘယ်သူဖြစ်ဖြစ်တကယ်အာထုတ်ကြည့်ရင်မစ္စရာဒူဘောလိုပဲစိတ်ကိုတကယ်ချမ်းသာရတဲ့တရားပဲဆိုတာကိုယ်တိုင်တွေ့ရပါတယ်အမှန်တန်ကောင်းတဲ့တရားပါပဲဒါကြောင့်ကာမဝိတဲ့အစရှိတဲ့ကြံစည်မှုတွေဖြစ်ပေါ်လာရင်လက်မခံပဲနည်းနည်းရှုမှားပြီးပြရမယ်တဲ့အဲဒီလိုပြရအောင်လဲအရိယဝါဒလုပ်ငန်းစဉ်တွေမှာမိရတဲ့ဘာပါပဲဒီဝေဒီခံဆောင်ပယ်လန်းလေးဓာမိယာများဆိုတဲ့မိယာ၄ပါးအရိယဝါဒတရားကတော့နားလည်လောက်ပါပြီ။ငင်္ဂ၅ပါးအဲ့ဒီမိယာ၄ပါးကိုမိပြီးတော့ဖြစ်တိုင်းမှရှုသတိပြုစောင့်မှုအစဉ်သာဆိုတဲ့အရိယဝါဒရဓဝါ၆ပါးကပေါ်လာသည်များကိုမပြလိုက်ဒီရှုမှနေတော့ကျေဥစွာဘာကိုတွေ့ရသလဲဆိုရင်ဤဝရမ၅ပါးဆိုတဲ့တရားစိုးတွေကိုတွေ့ရတတ်တယ်။အာထုစပုဂ္ဂိုလ်မှာတတိမေသမารိကအာမကောင်းနေတဲ့အတွက်စိတ်ကိုကောင်းကောင်းမထိနိုင်သေးဘူး။ဒါကြောင့်စိတ်ကသူ့သွားနေတဲ့အာယုံတွေစီကိုကြီးသွားနေရတယ်။အဲ့ဒါတွေဟာရှင်မမှုဘာဝနာကိုတမ်းမြစ်တတ်တဲ့အတွက်သူတို့ကိုနိဝရဏလို့ခေါ်တယ်။အဲ့ဒါတွေကိုရှင်မပြီးပြရတယ်မပယ်ရင်သူတို့ကနိဗ္ဗာန်မဲ့ဖို့ကိုမသွားနိုင်အောင်တားမြစ်ထားရတယ်။ဒါကြောင့်မြတ်စွာဘုရားကသင်္စင်္ဂဝိဘိနောအင်္ဂါ၅ပါးကိုပယ်ပြီးဖြစ်ရမယ်လို့ပထမဆုံးအရိယဝါဒကိုအကျဉ်းချုပ်ဟောထားပါတယ်။အဲ့ဒါအကျေဝေဘာမူကတော့ကထင်းစာဒိဋ္ဌိဒိဋ္ဌုသင်္စင်္ဂဝိဘိနောဟောတိဘိက္ခဝေယံတို့ဒိဋ္ဌုယံနိဒိဋ္ဌုတံမြာဒိဋ္ဌိရှုမြင်သောပုဂ္ဂိုလ်သည်ဘေကုကိလေသာကိုဖြစ်စည်းရသောပုဂ္ဂိုလ်သည်ကတင်းစာဘေပုံပဲဤဖြင့်ပင်စင်္ဃဝိပိနောသင်္ဃငါးပါးကိုပယ်ကြည့်သည်ဟောသည်ဖြစ်ပါသည်တဲ့ဒါကအကျေဝေဘာပြတော်မလို့မေခွန်းထုတ်လိုက်တာရေဝေဘာမူကတော့သီတာဘေခွေဘေကုနောကာမေသနာဘိနောဟောသည်ရာပါတော်ဘိနောဟောသည်ဒီနာမေရန်ဘိနာဟောသည်ဩဒိသာကုကုသံဘိနာဟောသည်ဝိသိကိစ္စာဘိနာဟောသည်ဘေဝေယံတို့ဣဓာဣသာသနာတော်၌ဘိက္ခုယံဤအာဣဓာဣသာသနာတော်၌ဘိက္ခုတော်ယံဤဘာသံဃာသေးကိုရှုမြင်သောပုဂ္ဂိုလ်သည်ဘာကိလေသာကိုဖြစ်စိရသောပုဂ္ဂိုလ်သည်ကာမိသန္တာကာမိသန္တာကိုသိနောပေအပ်ပြီးဟောတိရှိ၏ကြာပါတော်စိတ်ရဲ့စိတ်ဆုံးမှုကြာပါတော်ကိုဒီနာမေရန်ခိုင်းမဲ့ခြင်းမူဒီနာမေရာကိုဩရိဇာကိုသံပြမဲ့ပူပန်မှုကိုဝိသိကိစ္စာယုံမှားတွေ့တော်မူကိုဒီနာပေအပ်ပြီးဟောဒီဖြစ်၏ရှင်ယုတ်ကတော့နိဝရဏ၅ပါးတရားစိုးတွေကိုပယ်ရမယ်လို့ဆိုလိုပါတယ်ဒီနိဝရဏ၅ပါးပယ်ဖို့ကတော့အစဉ်အတိုင်းဆောင်းဘုတ်လေးတွေဆိုပြီးရှင်းပြသွားရမယ်ပထမဆောင်းဘုတ်ကမြစ်သက်လိုခြင်းကျွေးမီခြင်းအလင်းပယ်ဖြောက်လေတဲ့ဒါကိုဆိုကြရမယ် မြတ်သက်လိုခြင်းကျွေးမြီတွင်အလင်းပဲဖြောက်လေဆိုမြတ်သက်လိုခြင်းတဲ့သဘောပဲကာမလိုခြင်းနဲ့သာနာလိုလားတဲ့နှစ်သက်တယ်ကာမောအာယုန်နေနဲ့စာပြီးနှစ်သက်လိုခြင်းတဲ့သဘောကိုကာမေသာနာဆိုတယ်ကာမဂုဏ်တွေဆိုတာလိုခြင်းကြရလို့ပါပဲသူကလည်းလိုခြင်းငါကလည်းလိုခြင်းလူတိုင်းကလိုခြင်းနေတဲ့အရာဝတ္ထုတွေပါပဲစာကြလေးဆိုတော့လူတွေကနှစ်သက်လို့စာခြင်းလို့စာရအောင်သမင်ပြုမြင်ပြီးထားတယ်ဒီထဲမှာငင်အောင်ကရောက်လာတယ်သူကလည်းနှစ်သက်တယ်စားကျင်တယ်သူစိတ်လေးတွေကရောက်လာကြတယ်သူကလည်းနှစ်သက်ကြစားကျင်ကြတယ်ဒါကြောင့်ဒီကောင်းနေမလားနေအောင်လုံးလုံးချုံချုံဖုတ်ထားရတယ်လူကစားတော့နေရမှာလည်းသူတို့ကဝင်းဝင်းပြီးစားလိုက်သေးတယ်ဒါကြောင့်ဒီလိုအများသူများကလူချင်းနေတဲ့အရာဝတ္ထုတွေကိုကာမဂုဏ်လို့ခေါ်ပါတယ်။ကြီးလို့ရှိလို့ကောင်းတဲ့အခင်အာယဝတ္ထုတွေ၊နာထောင်လို့ကောင်းတဲ့အပာအာယဝတ္ထုတွေ၊အနံကောင်းအာယဝတ္ထုတွေ၊အရာသာကောင်းအာယဝတ္ထုတွေ၊ကိစ္စကြီးကအာယဝတ္ထုကောင်းတွေဒါတွေဟာသူတွေကလူချင်းနေကြတာတွေပဲ။ဒါကြောင့်ကာမဂုဏ်လို့ခေါ်တယ်ဒီကံကုန်ကိုအပြစ်ပြတဲ့ဥပမာကတော့ပါးရင်းနဲ့ကြည့်ပါရဲတဲ့ပါးရင်းတစ်ခုကိုသံဃာကချီးသွားတဲ့ဆိုရင်အဲဒီဆုံးကိုအခြားဆုံးတွေကဝိုင်းပြီးထိုးကြဆိုကြတယ်အခြားဆုံးတွေကသူတို့လည်းပါးရင်းကိုစကြင်ကြလို့လိုက်ပြီးထိုးကြဆိုကြတာပေါ့အထိုးစီခံရပါမလားလို့ဥမခံနိုင်တဲ့အခါမှာပါးရင်းကိုချီးထားတဲ့ဆုံးကသားတွေကိုပြုတ်ချလိုက်ပါရောတဲ့ဒီတော့တခြားကောင်ကောင်ကအဲ့ဒီသားတွေကိုကောက်ယူပြီးဖြူသွားကြတယ်အဲ့ဒီကောင်ကလည်းအခြားကောင်တွေကမိတွေကဝိုင်းပြီးခိုးကြဆိတ်ကြကြတယ်မခံနိုင်တော့အဲ့ဒီဒုတိယကောင်ကလည်းသားတွေကိုပြုတ်ချလိုက်ကြတယ်ဒီနည်းဖြင့်သားတွေကိုကောက်ယူတဲ့သူတိုင်းဟာအထိုးစိတ်ခံရတယ်သားတွေကိုပြုတ်ချလိုက်မှာပဲသက်သာရပါလေတဲ့အဲ့ဒါဟာဘာကြောင့်လို့ဆိုတော့ဒါတွေကိုသွန်တိုင်းကနှစ်သက်လူချင်းနေကြလို့ပါပဲကာမဂုဏ်တွေဆိုတာလည်းဒါလိုပါပဲလူတိုင်းလူတိုင်းကလူချင်းနေကြတာနဲ့အဲ့ဒီကာမဂုဏ်ဥစ္စာတွေသိမ့်ပြထားတဲ့လူကိုလူကလူတွေကထိုးထိတ်ပြီးလူယူဖို့အားထုတ်နေကြတယ်ဟုတ်တယ်အခုလောကမှာလူတွေကဒီလိုလို့တူလို့နေကြတာပဲ။ဒီရောက်နေဒီရောက်တိုက်ကြခိုက်ကြတယ်။တဖွဲနဲ့တဖွဲတိုက်ကြခိုက်ကြတယ်။တပါးဒီနဲ့တပါးဒီတိုက်ကြခိုက်ကြတယ်။တနင်္ဂနွေနဲ့နိုင်ငံတိုက်ကြခိုက်ကြတယ်ဆိုတာတွေဟာဒီကံကုန်နေတဲ့ကြီးပါပဲ။ဒါကြောင့်ဒီကံကုန်ကိုပညာရှိတွေကောင်းတွေကကိုယ့်ရဲ့ကျုပ်ချပြီးတော့ဆုံးပယ်ကြပါလေ။ဒါပေမဲ့ကာမဂုဏ်ရဲ့အပြည့်ကိုမြင်နိုင်တဲ့လူတွေကတော့ဒီကာမဂုဏ်ကိုပဲအများတစ်လို့ကြီးလို့ပြီးရှားနေကြပါလေ။အခုခေတ်လူတွေဟာချင်းအတော်ကိုဘုံလုံးကြဲကြဲမမွတ်နေကြပါလေ။ဒီကာမဂုဏ်နဲ့ပြည့်စုံရင်လောကနိဗ္ဗာန်လို့ထင်ပြီးတော့ကုသိုလ်အကုသိုလ်ကိုတောင်မလုံးမသွင်းနိုင်တော့ပဲရရနည်းနဲ့ရှားနေကြပါလေ။ဒီလိုလူချင်းစီရမမောစရာတွေဖြစ်တဲ့အတွက်အဲ့ဓာရီကိုကာမဂုဏ်လို့ခေါ်ပါတယ်ဒီထဲမှာအခင်းအာယုံဆိုတာကမျက်စိနဲ့မြင်ရတဲ့အခင်းရုပ်ကလေးတက်တက်ကိုသာဆိုလိုတာမဟုတ်ဘူးအဲ့ဒီလှပါတဲ့အခင်းရဲ့ဒီရာဖြစ်တဲ့မိမယောက်ျားတက်ရှိဒီပုဂ္ဂိုလ်တွေရောအဝတ်အထည်အစရှိတဲ့အပေါင်းအဆောင်တက်မဲ့ဝိတုပစ္စည်းတွေရောအကုန်လုံးပါပဲအဘအာယုခေါ်ရမှာလဲထို့သူပါပဲသူတို့သာသာပြောဆိုတဲ့ပုဂ္ဂိုလ်လူရောအတူမဟုတ်ဒုရယဝတ္ထုပစ္စည်းတွေရောအကုန်လုံးပါပဲအနခေါ်ရမှာလဲ
အမှုရုပ်ကြောင့်ငါတွေရောအဲဒီငါလူလိန်ထားတဲ့လူတွေရောအကုန်လုံးပါပဲအရသာကြတော့စားကောင်းတောက်ဖယ်တွေရောအဲဒီစားဝယ်ကိုဆက်ပြုပြုံသေးတဲ့လူတွေရောအကုန်လုံးပါပဲအတွေ့အကြုံဆရာမလဲတွေ့ထိနိုင်တဲ့ဥရာနေရာအဝတ်အထည်အသုံးဆောင်တွေမှစယူမိမယောက်ျားလူပုဂ္ဂိုလ်တွေရောအကုန်လုံးပါပဲအတူတူပြောရရင်လူရင်းမသက်ဆရာတွေဘုရားများကိုကာမဂုဏ်လို့ခေါ်ပါတယ်အဲဒီကာမဂုဏ်ရာရေးသုံးဆောင်ခံစားရေးနဲ့စားပြီးကြားပြီးနေတာလူချင်းနေတာနှိမ့်တဲ့နေတာကိုကာမသဏ္ဍာန်ညီရမလို့ခေါ်ပါတယ်အဲဒီကာမသဏ္ဍာန်ကိုကျင့်နေတူတယ်လို့များစွာဆရာကဟောထားပါတယ်နှိမ့်တဲ့လူချင်းမှုကာမသဏ္ဍာန်ရှိနေတဲ့သူကိုယ်လည်းယုံကြည်တင်နေတဲ့သူနဲ့တူတယ်လို့ဟောထားပါပဲ။ဒါကြောင့်ကျေးတင်နေရင်ကျေးကိုမြန်မြန်ဆက်ရသလိုဒီကံနဲ့ဆန္ဒကျေးကိုလည်းမြန်မြန်ပေးရမယ်လို့လည်းသက်တော်ဘုရားကညွှန်ကြားထားခဲ့ပါပဲ။အဲဒါကိုဘုန်းကြီးကတို့ဆုံးပြီးတော့မြစ်သက်လူချင်းကျေးမြင့်ချင်းအလင်းတဲ့ရောက်လေလို့ဆောင်းမုတ်ကလေးရှိထားပါပဲ။ဒီကိကလာအလုံးကကျေးဇူးတင်နေတဲ့သူပါကျေးရှင်ကိုယူလို့ရတယ်ဘယ်လားဘယ်ရကြရင်ပြန်ဆပ်ပါမယ်လို့တတိစာထုတ်ထားတဲ့ချိန်ရောက်လို့မဆပ်နိုင်ရင်အဲဒီကျေးရှင်ကိုဖောက်ရရရနဲ့တောင်းပန်ရတယ်ကျေးရှင်ကလည်းသူ့ကိုယ်သူ့ကိုရကြင်ဓမ္မရုံးနဲ့မရတော့သူဆုံးပြီလိမ့်မယ်အဲဒီလိုဆိုတော့ဒီမှာမဲပြောဆိုရင်းနဲ့ကြည့်တယ်နေတဲ့သူကပြန်လာပြီးမပြောဘူးငုံပြီးဖြေရပါတယ်တာကကြည့်ချက်တုံးကဖြစ်ပုံပါပဲယခုခေတ်မှာတော့ပြည့်ပြောင်းလဲတွေကများနေလို့ကြည့်ချင်လို့ယူရသေးသလားယူရတော့ဘူးလားဆိုတာမပြောရပါဘူးဘုန်းကြီးတော်လောကကြီးတော်တယ်မကြမ်းပြင်းဘူးအဲ့ဒါယခုခေတ်မှာယူရသည်ဖြစ်ပြီးယူရသည်ဖြစ်ပြီးဒါပါတော့ဘုန်းကြီးကပြောနေတဲ့ဥပမာကတော့ဒီကလေးတွေတော့စားပြီးရှိရှိကအကြောင်းနေပါပဲအဲဒီရှိရှိတုန်းကတော့ရှင်တင်နေတဲ့သူဟာရှင်ရှင်ကိုအမြဲတမ်းခါရယူနေရပါတယ်နောက်ထပ်လူငယ်နဲ့လူတကူနဲ့ကြအောင်ယူသေးသေးလူလေးစားစားအထူးဂရုပြုပြီးတော့နေရပါတယ်အကျိုးဆက်ပြီးတော့နောက်လဲယူရမလိုဘူးဆိုရင်တော့ရှင်ရှင်ကိုခါရယူတွေကိုမလိုတော့ပါဘူး။ကာမစန္ဒဆိုတဲ့အနိရဏတရားကလည်းအဲဒီကျင်းနဲ့တူပါတယ်။ကာမစန္ဒနဲ့လူချင်းနှိမ့်တဲ့နေရင်ပြည့်တင်နေတာနဲ့တူပါတယ်။ဒါလိုပဲဆိုတော့ပြည့်တင်နေတဲ့လူကကျင်းရှင်ကိုခါရယူတွေရတယ်လို့ပဲလူချင်းနှိမ့်တဲ့နေတဲ့လူကလူချင်းနှိမ့်တဲ့အာယဝတ္ထုကိုယူသိနေရပါတယ်။များများယူနှိမ့်တဲ့ဖြစ်ခင်လေလေညာညာကြီးယူရလေလေပါပဲအလွန်ညာနိုးနေတဲ့ပဇံကလေးဆိုတော့အဲ့ဒါလေးမကောမပြေအောင်အမှန်တရားယူရတယ်ရွှေငယ်လုံးလည်းစားဖို့ရပြီဆိုရင်ဘာပြီးတော့ယူရသေးတယ်အမှန်တလုံးနေတဲ့တရားတွေထည့်ပြီးတော့တော့ရူထတာခတ်ပြီးတော့ပြင်မဲ့အကျိုးတူသိမ့်ထားရတယ်ဘယ်နည်းပေါ်လံကိစ္စရှိလို့အဖို့ရဟိုကလေးဟုတ်သွားတယ်ဆိုရင်ဟိုကြတော့ပန်းကြတဲ့နေရာကောင်းကိုရွေးပြီးထိုင်ရတယ်။နေရာကောင်းကလည်းမကြည့်ဘူးဆိုရင်ထိုင်လို့ရတာအောင်ဖက်ပြီးနေရတယ်။အဲ့ဒါဘာကြောင့်လဲဆိုရင်ကိုယ်ကအဖိုးတော်ဟုတ်ကိုမြန်နှုံးနေလို့ယူနေရတာပါပဲ။အခုပြောကြတာတွေကတော့အသုံးဆောင်တဲ့မဟုတ်သူပစ္စည်းတွေပဲရှိပါသေးတယ်။တက္ကစီလူပုဂ္ဂိုလ်တွေကြမှာဒါပြီးလို့ရတာ။တက္ကစီလူပုဂ္ဂိုလ်တွေဆိုတာတခြားလူတွေမဟုတ်ပါဘူး။မိမိတို့အိမ်မှာအတူတူရှိနေကြတဲ့ဒိမူရဲ့အိမ်သားရဲ့အဲ့ဒါတွေပါပဲ။သမီးခင်မောင်ချင်းညာတို့နဲ့တူချင်းညာလို့နေကြတဲ့အတွက်ဒီဥကိုတူအမတန်လူကြည့်နေကြရတယ်။အပြောဆိုရမယ့်အမတန်ကြီးဆိုင်ကြရတယ်။တစ်ဖက်သားကြည့်တဲ့သူကစိတ်ဖူးသွားမှာကိုအမတန်ဆိုရင်ကြရတယ်။နင်းနေမရတရားကပို့ပြီးဖြစ်တယ်ဆိုရင်အဲ့ဒီအချင်းကြီးတဲ့သူကပို့ပြီးတော့ယူနေရတယ်။ဒါကတော့ဘုန်းကြီးတို့ကသာဝေသဘောနဲ့ပြေးစားပြီးပြောရတာပါပဲ သူလောကမှာတင်ရတဲ့ဒကာဓမ္မတွေကပို့ပြီးပြီးမှာပါ။အဲဒီလိုမြတ်တဲ့မြတ်တို့အပ်တဲ့သိစိတ်တဲ့အာယုံတွေကိုရိုးရိုးနေကြတာဟာကျေးရှင်ကိုရိုးရိုးနေကြတာနဲ့တူပါတယ်တဲ့။ဘယ်သူကမှဘယ်ဟာကမှမြတ်တဲ့ခင်မင်းမရှိဘူးဆိုရင်တော့ဘယ်သူကမှဘယ်ဟာကမှယူသလိုမလိုတော့ပါဘူး။အဲဒါကျူးဆက်ပြီးတဲ့အခါကျေးရှင်ကိုမယူသေးရတော့တယ်လို့လွတ်လပ်သွားတာပါပဲ။ဒါကြောင့်တရားတို့နေခင်းမှာတကုံတရားကိုနှိမ့်သက်လူချင်းမှုဖြစ်လာရင်အဲ့ဒါကိုနှိမ့်သက်တယ်လူချင်းနဲ့စသည်နဲ့ကျူးမှပြီးတော့ပယ်လိုက်ရမယ်။အခုဘုန်းကြီးပြောနေတာကတရားထုတ်နေခင်းမှာကျူးမှဖို့ပြောနေတာနော်။အိမ်မှာလောကီကိစ္စတွေနဲ့ကြောင်းညာဆိုင်နေတဲ့အခါမျိုးမှာကျူးမှဖို့ပြောတာမဟုတ်ပါဘူး။တရားအမထုတ်ပဲအလွတ်နေတဲ့အခါတွေမှာတော့မြင့်တဲ့လူမျိုးမှုတွေကိုလိုက်မှတ်နေရမယ်ဆိုရင်ဘယ်မှာဖြစ်နေတော့အဲ့ဒါဘာလို့ဖြစ်နေမှာဘူးဒါကြောင့်တရားနှလုံးသွင်းအားထုတ်နေတဲ့အချိန်ကိုသာပြောနေပါတယ်ဒါကြောင့်စိတ်တိုင်းမှာယူတည်ပြုစောင့်မှုအစဉ်သာဆိုတဲ့အရိယဘာသာလုံးပါးစဉ်ကဓွား၆ပါးပေါ်လာသည်ကမပြလိုက်ပြီးရှိမှနေရင်မြတ်တဲ့လူညာမှုတောင်းတမှုဉာဏ်ဉာဏ်မှုဖြစ်ပေါ်လာရင်အဲ့ဒါကိုမြတ်တဲ့တယ်မြတ်တဲ့တယ်စသည်ဖြင့်ရှင်မဘူးတလဲရမယ်အဲ့ဒီလိုရှင်မလိုက်ရင်မြတ်တဲ့မှုကပျောက်သွားပါလိမ့်မယ်ဒါဝိမေတမာရီကအာမရှိသေးရင်တော့တစ်ချက်တစ်ချက်လောက်ရှင်မယုံနဲ့မပျောက်တာလည်းရှိတတ်ပါတယ်တစ်ချက်တစ်ချက်နဲ့မပျောက်သေးရင်ဘုန်းကြီးလူချင်းမှပေါ့ဒါနဲ့မှပျောက်သေးရင်လည်းမားရဆယ်ချက်မှပေါ့အဲ့ဒါလည်းမပြောက်သေးရင်အချက်20 30စသည်ဖြင့်ကြောင်းမချင်းမှပေါ့တရားအထုတဲ့ဆိုတာဟာကိလေသာတွေနဲ့စစ်တုတ်ရတာပဲစစ်တုတ်ဒီလိုပဲသဘောထားပြီးတော့မကျော်ပဲအပြင်းမှတ်နေရင်နောက်ဆုံးကြတော့ကြောက်တော့ပါလိမ့်မယ်ဒါဘုန်းကြီးတို့အပြင်းနဲ့ပြောနေတာမဟုတ်ပါဘူးလက်တွေ့စမ်းသပ်ဖို့လို့ပြောနေတာပါမပြောင်းချင်းမှမယ်လို့သွားတင်ပြီးတော့မပြတ်မှတ်နေရင်နောက်ဆုံးကြတော့ကြောက်တော့ပါတယ်။အဲဒီလိုကြောက်သွားတဲ့အခါကျတော့အစပထမကမြစ်တဲ့ဗာမျိုးလေးဖြစ်ပေါ်လာခဲ့တဲ့လမ်းစာကလေးတောင်ကြားပြီးဆင်ခြင်ကြည့်တာတောင်မြစ်တဲ့ဗာမျိုးကကြားမပေါ်လာပဲငြင်းနေတတ်ပါတယ်။ဒီနေ့သားကိုပေါ်ရမီမှာတော့အကောင်းဆုံးပါပဲ။ဒါကြောင့်မြစ်တဲ့လူချင်းကျွေးမြင့်ချင်းအလင်းပဲဖြောက်လေလို့သောက်မှုကဆိုထားပါတယ်။မြစ်တဲ့လူပင်နဲ့ကျွေးမြူတင်းနေရင်အဲ့ဒါလေးကိုပယ်ဖြောက်လိုက်ပါတဲ့မပယ်ဖြောက်ရင်ဘာဖြစ်တယ်လဲလို့ဆိုတော့အရိယာတွေနေရင်တော့နေရတာပေါ့ပယ်ဖြောက်လိုက်ရင်တော့အရိယာတွေနေရင်တော့ရောက်နေနေပါတယ်ဒါကြောင့်အဲ့ဒီမြစ်တဲ့လူရင်နဲ့ကျွေးမြူစိတ်ကလေးကိုရှုပြီးပယ်နိုင်တဲ့အချိန်မှာပြေးသွားမယ်ဆိုရင်အပယ်လေးပါးကိုမရောက်နိုင်ဘူးအပယ်သေးကလုံလုံသွားပါတယ်အဲဒီမြစ်တဲ့လူကြီးနဲ့ယုဂိတာနာနဲ့တွေ့သွားရင်တော့အပယ်လေးပါးကိုကြောက်ရွံ့သွားရတယ်ဒါကဘာကြောင့်လဲလို့ဆိုရင်ဝိရုဇဉ်နေအိမ်မှာငြင်းနေလို့ပါပဲဝိရုဇဉ်နေအိမ်ကမလုံလို့မလုံလို့ပါပဲအမောကမလုံးလုံးနဲ့အိမ်မှာဖြစ်သေးအမောကမရှိတဲ့ကိစ္စမှာဖြစ်သေးနေတဲ့သူဟာမိုးရရင်လဲဆူချွမ်းမယ်မြေပူရင်လဲပူလောင်မယ်လေလာရင်လဲလေထိမယ်သံပြောက်ကဘယ်လိုတို့အရန်ပြစ်လိုက်ရင်လဲမတော်တဆချိန်မှသွားမယ်မွေလိုကင်းလိုလဲကြိုက်သွားနိုင်တယ်အဲဒီလိုဒေမျိုးမျိုးတွေရောက်နေပါတယ်ဒါလိုပါပဲဥရုဇင်တွေမှာနေရင်အပေလေးနဲ့အပေသေးလေးနဲ့တွေ့ရတာပါလေ။မြတ်စွာဘုရားလက်တော်ကာလတုန်းကအကျဉ်တုဒ္ဒါဆိုတဲ့ယဟန်တော်တစ်ပါးအဝတ်ထည်တန်ခါတစ်ခုကိုမြာစဘူးထူးရတဲ့အတွက်အဲ့ဒီသင်္ကန်းကိုအလုံးနဲ့တည်းများလို့နေပါလေ။နေတဲ့ညာလို့နေရဆိုတာကာမိက္ခန္ဓာပဲ။အဲ့ဒီကအဲ့ဒီသင်္ကန်းကို မေတ္တာငါဝုမယ်လို့ယူရပြီးတော့ငင်္ဂနာမောမှာတင်ထားပြီးစိတ်ထဲအလိုမြတ်တဲ့ဉာဏ်လို့နေတဲ့အဲဒီလိုမြတ်တဲ့ဉာဏ်လို့နေတော့ညအချိန်မှာရုပ်ပြေယောဂဖြစ်ပြီးတော့ဉာဏ်တော်မူသွားကြပါလေတဲ့ဒီဘုရားလေးမှာသီလဘက်ကတော့ဘာမှချွင်းချက်မရှိပါဘူးဘာမှစင်ကြဲနေပါလေဒါကြောင့်သီလအလိုအားဖြင့်ဆိုရင်ဒေဝီချမ်းမြေမှာနတ်ပြည်ကိုရောက်ဖို့ပါပဲဒါပေမဲ့သူ့မှာတင်ကားကိုနှစ်သက်ညာလုံးနေတဲ့ကာလသာရမြေရဏကရှိနေတဲ့အတွက်သူ့တင်ကားမှာပဲတန်းဖြစ်သွားကြပါလေလူကတန်းဖြစ်သွားတယ်ဆိုတော့အံဩစရာပဲဘုန်းကြီးတို့ရှင်တို့မှာကတိကတပြောရတဲ့တရားကြီးပြောရှိတယ်လူကစကားပေါ်ကိုစဉ်းစားကြပြီးပြောရတယ်ဘူတုဒ္ဓမရှိတဲ့သူလူနာနာလူတွေသူဝိနေရမှာသူကဝင်ရောက်သူဇွေစွာပြောင်းအမှန်တန်ပြောရတယ်သူပြောကောင်ကဟေးကြီးကြွကဆိုပြီးမြေမြမာအကြောင်းလေးတွေရေးပြတယ်ဟောဒီအကြောင်းချေကြီးအထင်ကြီးကဒီအကြောင်းလာကတော့လူကဒီအကြောင်းသူလေးကတော့ကမင်းကြီးကတော့ပြောတယ်ကမင်းကြီးကဆိုတာဒီအောက်ရမှာရှိလို့မရပါဘူးအထက်ရမှာရှိပါတယ်ဒီကောင်လေးတွေကမြေထဲမှာကပ်ပြီးနေတယ်အထွားလောက်ပဲရှိပါတယ်ညမရာသိနေတဲ့ကောင်လေးပါပဲမျက်စိကောင်လေးလူမှဒီကောင်ကိုမြင်နိုင်ပါတယ်လူသားတွေကဒီကောင်ဝင်းကျဲနေရင်မြင်းမြင်းမြင်းမြင်းနဲ့အမတနာပါတယ်ဒါကြောင့်အဲဒီဒီကောင်ကြီးကဥကသင်ဤပေရင်ကမင်းကြီးကောင်လေးဖြစ်နိုင်မှာမလားကမင်းကြီးကောင်လေးကသင်တော့သင်ဤဖြစ်နိုင်မှာမလားလို့မေးတယ်သူဆိုလာတာကတော့သင်ကောင်ကြီးရဲ့အသက်လေးကြာကအကြီးနေလို့ကမင်းကြီးကောင်ရဲ့ကိုယ်ကလေးတည်းမှာဆမ်းမှာမလားကမင်းကြီးရဲ့အသက်လေးကြာကသင်ငယ်နေလို့သင်ကောင်ကြီးရဲ့ကိုယ်ထဲမှာဝင်ဖြစ်ရင်ကြံ့နာမှာမလားလို့ဆိုလိုပါတယ်ဒီလိုမျိုးနေဟာသုတမရှိတဲ့လူမျိုးကိုသင်အောင်ထင်မှဝိသိကိစ္စဖြစ်စေတာပါတယ်အခုနေခါမှာရုပ်ဝါဒကိုသဘောကျပြီးတော့ဓမ္မလုံးဝမကြည့်ဘူးလို့ယူတဲ့ပုဂ္ဂိုလ်တူကဘုရားဟောတရားလို့ဘာလို့လုံးနဲ့လူတွေရောဝါးဖြစ်ကုန်အောင်ကျမ်းစာတွေရေးထုတ်ပြီးတော့ဒီလိုပြောမျိုးတွေကိုပြောနေတယ်လို့ကြားရတယ်သူပြောကောင်ကသက်ရှိတော်ရည်ထဲမှာလူဟာအမြင့်ဆုံးအရင်ဆုံးအစဉ်တန်းရောက်နေတဲ့အတွက်လူသေးရင်တဖန်ဖြစ်တောင်မှလူသာဖြစ်နိုင်တယ်လူရဲ့ညာတဲ့ဘဝမျိုးမဖြစ်နိုင်တော့ဘူးတဲ့သူပြတဲ့အကြောင်းလေးကတော့မကြီးသေးကမကြီးနေတာပေါ့နိုင်တယ်ဓမ္မပဲမပေါ့နိုင်ဘူးညီရကပြောင်းလာခဲ့တဲ့ရွှေရဟာတဖန်ပြန်ပြီးညီရမဖြစ်နိုင်တော့ဘူးအဲ့ဒါများလို့ပါပဲတဲ့ဒီလိုကြောင့်မျိုးတွေကတော့ဘုရားဘာသာဝင်တွေကိုရုပ်ဝါဒပဲညွတ်သွားအောင်လို့ဘုရားမြတ်စွာဘုရားကြီးတရားစစ်တရားမှန်တွေလည်းရုပ်ပြဆင်းပြဖြစ်ကုန်အောင်လို့ပြောဆိုချက်တွေပါပဲဒီလိုပြောတဲ့သူတွေကတော့မာရတ္တိကမာနဣဒ္ဓတ္တသားတွေလို့သာမှတ်ကြပြီးတော့မြတ်စွာဘုရားဟောတော်မူတဲ့အတိုင်းတရားစင်မှန်ကတော့ပုဂ္ဂိုလ်တ attva အရွယ်လို့အကောင်းထည်ဆိုတာမရှိပါဘူး။ဒါကြောင့်အကြီးငယ်ပုံသဏ္ဍာန်လည်းမရှိပါဘူး။ယုံနာစင်များလည်းရှိပါတယ်။အဲဒီယုံနာနှစ်ပါးထဲမှာလည်းနာစင်ကပြသမ်းပါတယ်။ဒါကြောင့်ပရိစ္ဆေသမုပ္ပါဒ်ဒေနာတော်မှာမသိမှုအဝိဇ္ဇာကြောင့်ပြုလုပ်မှုသင်္ခါရဖြစ်တယ်ဒီလိုမူသင်္ခါရကြောင့်ဘဝစိတ်ဝိညာဉ်ဖြစ်တယ်စသည်ဖြင့်ဟောထားပါတယ်ဒီတော့ဘဝစိတ်ဖြစ်ရမှာဘဝဟောင်းကရုပ်တွေရောအဲဒီရုပ်တွေရဲ့အစမ်းတတိရောဘာမှလိုက်ပါမလာပါဘူးစိတ်နာရဲ့အရှင်ဝါညသာလိုက်ပါလာပါတယ်စိတ်ဆိုတာကလည်းငယ်ရွယ်ကြီးရွယ်လို့ထူးခြားခြင်းမရှိပါဘူးဒါကြောင့်သင်ကြီးရဲ့စိတ်နဲ့ဇနီးမိကောင်လေးရဲ့စိတ်ဟာအတူတူပါပဲ။ဘယ်ဟာကမှပို့ပြီးတော့ကြည်လည်းမကြည်ဘူး၊ငယ်လည်းမငယ်ဘူး။ပြီးတော့ ဒါမှဘုရားရှင်ရဲ့စိတ်နဲ့နွားခွေးစားယူတဲ့ဒိဋ္ဌာန်တို့ရဲ့စိတ်ဟာလည်းမထူးခြားလာပါဘူး။ညင်နေလို့ကြာမစောနိုင်တဲ့စိတ်ရဲ့လို့မရှိပါဘူး။ဒါကြောင့်တချို့လူတွေဟာမူလကစိတ်ညစ်စေတာကောင်းတဲ့လူကြီးလူကောင်းတယောက်ဖြစ်ပါလေရဲ့နဲ့အကြောင်းတည်းမျိုးကြောင့်စိတ်ချောက်စိတ်ဖောက်များပြီးယူကိုတွားကြတာတွေလည်းရှိနေတာပဲ။ပြီးတော့ခွေးကြီးကလေးခွေးကြီးကံထားတဲ့လူတွေမှာခွေးကြီးပေါက်နေတာကိုလည်းထင်ရှားတွေ့ရပါတယ်။ဒါကြောင့်လူကတည်ပြီးတဲ့နောက်လူတဲ့ညနဲ့ဘဝမဖြစ်နိုင်ဘူးဆိုတာအသိဉာဏ်ကြီးလည်းမရှိပါဘူး။ဘုရားဘာသာတရားတော်နဲ့လည်းဆန့်ကျင်ပါတယ်။အမှန်ကားကစိတ်ဆိုတာဟာတရားတတိစားရှိသောတရားကောင်းတွေနဲ့ပွားများထုံသွေးရင်တိုးတက်ရင်တန်လာပါတယ်။ဒါကြောင့်ဒီကံဤမှာတရားတတိစားရှိသောတရားကောင်းတွေနဲ့အထုံရလာရင်ဒေဝီအချမ်းမဲ့ဒေဝီအချမ်းမဲ့မှာသင်္ကြန်မြင့်မြတ်တဲ့စိတ်မငြိမ်လေးဖြစ်ပေါ်လာပါတယ်။အဲဒီလိုစိတ်ကဘယ်မှာဖြစ်တယ်လဲဆိုရင်လူဘဝ၊နတ်ဘဝ၊ဓမ္မဘဝဆိုတဲ့ပုဂ္ဂိုလ်ဘဝတွေမှာဖြစ်ပါတယ်။ပြီးတော့ဒီစိတ်ကိုလောဘဒေါသအစရှိတဲ့တရားစိုးတွေနဲ့ပူတဲ့ထားရင်သုံးညတဲ့စိတ်တွေဖြစ်လာပြီးတော့အစဉ်တန်းကြောက်ကြပါပါတယ်။ဒါကြောင့်ဒီကံဤမှာလောဘဒေါသအစရှိတဲ့တရားစိုးတွေနဲ့ငြင်းလွန်းလာကြရင်ဒေဝီအချမ်းမဲ့မှာယုံညာနဲ့စိတ်ဝင်ငြင်းလေးဖြစ်ပေါ်တော့ပါလေအဲဒီလိုသိကဘယ်မှာဖြစ်တယ်လဲဆိုရင်ငရေဘုံသိသံဘုံจิตတာဘုံအပုရေဘုံခေါ်တဲ့အပေဘဝတွေမှာဖြစ်ပါတယ်ဒီနေရာမှာစိတ်ကငရေဘုံနတ်ဘုံစသည်အဝိဉ္စကိုဘယ်လိုလုပ်ပြီးတွားရောက်နိုင်ပါသလဲလို့စဉ်းစားကြည့်ရကြည့်ပါလေစိတ်ဆိုတာကအထယ်ရရှိတာမဟုတ်ဘူး။ဒါကြောင့်စိတ်မှာမိရာရယ်ဝိရာရယ်လို့ဘာမှမထူးကြပါဘူး။အခုလည်းပြစဉ်းစားကြည့်ပါ။ပထမကိုကြောကိုစဉ်းကျင်ကြည့်ပါ။ဒီလိုနော်။ကဲဒုတိယရေကုန်စိရာကြည့်ရအောင်ကြည့်ပါ။ဘယ်အရပိုးကြသလဲ။ဘယ်အရမှပိုးမှုမကြပါဘူး။ဒူတူပါပဲ။ဒါပါကြောင့်လေလို့ဆိုရင်စိတ်မှာအထယ်တရားမရှိလို့အစီအစာမရှိဘူးအလိုရှိရာကိုအာရုံပြုလိုက်ရုံနဲ့ရောက်သွားနိုင်တယ်ဒါကြောင့်ပါပဲရုပ်ကိုယဉ်နေတဲ့ဆိုရင်တော့ဒီတန်လေးမြို့ကနေပြီးသင်္ဘောလေးရောက်အောင်ကာငါပြီးသွားလိမ့်မယ်သင်္ဘောကလည်းတရံသွားရလိမ့်မယ်ရန်ကုန်ပဲရောက်တော့လဲသာဒနာစီးပြီးသွားရလိမ့်မယ်ဒီလိုဘုရားရှင်ရောက်တော့လဲဘုန်းတော်ဘွာရောက်တက်နေရတာတော်တော်ကြအောင်မယ်အဲဒီကပြန်လာတော့လဲအသွားကလိုပဲအဆင့်လေးနဲ့အချိန်တော်တော်ကြာကြာပြန်လာလိမ့်မယ်အဲ့ဒါစိတ်နဲ့ယူကြွားကြဖို့ပါပဲခန္ဓာကစိတ်နဲ့ဒီလိုကုန်သွားလိုက်တာဘာမှမကြောက်ဘူးခန္ဓာလေးနဲ့ပြန်ရောက်လာတယ်ခရင်တွေလည်းမကုန်ဘူးဒါရင်မဟုတ်သေးဘူးငင်ငါညာကိုလည်းသိနေသွားလိုက်ရင်ဘာမှမကြဘူးဘာဆိုလဲမှတ်တို့ဒီကောင်လဲမှတ်တို့ဘာလဲမှတ်မှလည်းမယူရဘူးဘယ်သူကမှလည်းမတားမြင်ဘူးဘယ်သူကမှလည်းမတားမြင်နိုင်ဘူးသွားခြင်းသွားလိုက်ရံခြင်းပြလိုက်နဲ့စိတ်ကအလိုရှိတိုင်းတော့နေပါလေငရဲပြင်းနာပြည်တွေလဲသွားခြင်းရင်သွားနိုင်တာပဲဘာမှအစီအမ်းမရှိဘူးနောက်နေခြင်းလည်းမရှိဘူးလွယ်လွယ်ပါပဲဒါကြောင့်တရားတွေမှာဒေဂာမိကဆွဲလမ်းနေတဲ့အတိုင်းဘုရားကောင်းဘုရားဆောင်ဘုရားဆိုးတွေမှာထွက်ကြပါလေဒေဂာမိကသင်ကျဲတဲ့ကုသိုလ်စိတ်နဲ့ဆွဲလမ်းပြီးသေးလာခဲ့ရင်လူဘဝနာဘဝဆိုတဲ့ဘုရားကောင်းတွေမှာသင်ကျဲတဲ့ပြိပိစိတ်ဝิญဉ်လေးဖြစ်ပေါ်လာပါလေအဲ့ဒါကိုလူဖြစ်တယ်နာဖြစ်တယ်လို့ခေါ်ရပါလေဒေဂာမိကညင်ွမ်းတဲ့အကုသိုလ်စိတ်နဲ့ဆွဲလမ်းပြီးသေးလာခဲ့ရင်အပေါ်ပွားတယ်မှာငင်းမှန်းတဲ့ပြိပိစိတ်ဝิญဉ်လေးဖြစ်ပေါ်တော့ပါတယ်အဲ့ဒါကိုငရေကြသွားတဲ့သိစံဖြစ်သွားတဲ့နွားဖြစ်သွားတဲ့ခွေးဖြစ်သွားတဲ့စသည်ဖြင့်ဖွားရပါတယ်ဘုရားပြောရတဲ့အရှင်ဒိဋ္ဌရဟန်းတော်မှာတော့ဒီကနေ့မှာငင်းမှန်းမဖြစ်တဲ့လောဘကာမိသန္တာနဲ့ဆွဲလမ်းပြီးပြေခဲ့တယ်ဒီဆိုတာကလည်းနောက်ဆုံးစိတ်ကလေးချုပ်ကြောက်သွားတာကိုခေါ်တာပါပဲ အဲဒီလိုမြင်မနဲ့အမှုသိနေသွက်လာပြီးသိခဲ့တဲ့အတွက်အဲဒီနောက်ဆုံးသိကလေးလည်းကြောက်သွားရောသံဃာကရုပ်ခန္ဓာလည်းမြင်မနဲ့ပရိသေစိတ်ဝိညာဉ်လေးလည်းဖြစ်ပေါ်သွားရောတကယ်စင်စစ်တော့ရဟန်းဘုရားကရုပ်ကိုဘာမှလိုက်ပါမလာပါဘူးဒီကနေ့ဆွဲလန်းခဲ့တဲ့မြင်မနဲ့ကာမဆန္ဒစိတ်ရဲ့အရှင်းဘဝလောက်သာလိုက်ပါလာပါတယ်ဒီလိုရံဘွားကတန်းဖြည့်ရတာဘာကြောင့်လဲဆိုတာကိုစစ်ဆေးကြည့်ကြအောင်လို့သီလမစင်ကြယ်လို့လားမဟုတ်ပါဘူးသီလကစင်ကြယ်ပါတယ်ဒါပြန်ဘာကြောင့်လဲလို့ဆိုရင်ကာမိသန္တာကိုရှုမှတ်ပြီးပယ်တဲ့အရိယာဝါဒအရိယာတို့နေမှာမနေဘဲနဲ့သင်္ကန်းကိုတတ်မဲ့နှိမ့်တဲ့နေတဲ့ကာမိသန္တာဆိုတဲ့ပုရုဇဉ်နေမှာနေနေလို့ပါပဲဒီကမေသနာကိုပြောဖို့ရဟန်းတော်များမှာရသော်ပြားပေးထားတဲ့မိလို့ရှိပါရဲ့အောက်တည်ဆုံးအားဖြင့်သစ္စာကနာခေါ်တဲ့သင်္ကေတနဲ့သင်္ကေတို့ရသော်ပြားကတတိသင်္ခာယောနိတော်စီဝရံမတိသေးဝတိစသည်ဖြင့်ညွှန်ကြားထားခဲ့ပါရဲ့ယောနိတော်တင်တော်အကြောင်းအားဖြင့်ဝါနိမလမအားဖြင့်တတိသင်္ခာတတိသင်္ခာယာဉာဏ်ဖြင့်သင်္ကေတစီဝရံသင်္ခာတော်ပြည့်သေးဝတိမြွေသုံးဆောင်ဤမိမာလာမတဲ့ဆင်ញင်ပြီးသုံးဆောင်ပါတဲ့ဘယ်လိုလဲဆိုရင်ဒိဋ္ဌတာဧကောပဋိဃာတာယပဲပြောချင်းွယ်ကခြင်းကျို့ငါဘုံနာတာဘူရောပဋိဃာတာယပဲပြောချင်းွယ်ကခြင်းကျို့ငါပဋိသေးဝတိမြွေသုံးဆောင်ဤစသည်ဖြင့်ဉာဏ်ကြထားပါလေလူများမှာအဝဋ္ဌိဝတ်ဆင်ကြတာကတော့လာပါတင်တယ်ဘုရားလို့ရည်ရွယ်ကြပါလေ။ရဟန်းများမှာတော့လာပါတင်တယ်အောင်ဆိုတော့ရည်ရွယ်ကြမပါပါဘူး။အမှန်ကတော့ရုပ်ကိုယ်ကြီးကအေးဘူးစားတော့ဘေးအနေနဲ့တွေ့ရင်မခံနိုင်ဘူး။ဒါကြောင့်အဲ့ဒီအေးဘူးတွေကိုကာကွယ်ဖို့ရှင်မက်စပြီးမနစ်ဆက်နိုင်အောင်ကာကွယ်ဖို့အမြင်တော်တဲ့ကိုယ်ငါတွေဖုံးကွယ်ထားဖို့စသည်ဖြင့်ဒီကျိုးများတော့လာရည်ရွယ်ပြီးတော့ဝေးရသုံးတော်ရပါလေ။ဒါတော့ဝတ်သင်္ကန်းဟာလာဖို့တောင်းဖို့မလိုပါဘူးလုံလုံမို့ရအောင်ပဲလိုပါတယ်ဒါကြောင့်သင်္ကန်းကိုဝိရသုံးတော်ရတာဟာအနာကိုရင်းမုံအောင်ဖုံးပြထားရတယ်လို့ယွန်စရာညီကြီးတွေကိုဖုံးပြထားရတယ်လို့ရုပ်ကိုယ်ကြီးလုံလုံအောင်မလွဲတာလို့ဝိရသုံးတော်ရတယ်လို့ဒီလိုဆင်ញင်ပြီးသုံးတော်ရပါတယ်ဒါတော့ဝိသင်္ကန်းကလာဖို့ကောင်းမှုလဲဝိသင်္ကန်းကလာလို့ကောင်းလို့လဲပါရစရာမရှိဘူးမလာလို့မကောင်းလို့လားသိပြစရာမရှိဘူးဒါကြောင့်သင်္ကန်းနဲ့စားပြီးနိတ္တတာယာမှုကာမိသန္တာဟာလုံးဝလည်းကျင်းသွားနိုင်တယ်လုံးဝမကျင်းတောင်းကျော်ပါသွားနိုင်ပါလေဒီပြင်အတုပသဘောသင်္ခါရသဘောနဲ့ဆင်ញင်မှုလည်းရှိပါသေးတယ်နိတ္တတာယာမှုဖြစ်နေတဲ့အခါမှာအလွယ်ဆုံးအကောင်းဆုံးကတော့အဲ့ဒီနိတ္တပါရမှုကိုရှုမှတ်ပြီးပြရာဟာအလွယ်ဆုံးကောင်းဆုံးပါပဲ။မပြောင်းမချင်းရှုမှတ်နေရင်နောက်ဆုံးကြတော့အဲဒီနေ့တဲ့ပါရမှုဟာလုံးဝပြောက်သွားပါလိမ့်မယ်။လုံးဝပြောက်စေကောင်းမှုရှုမှတ်နေရင်ကိုရှုတိုင်းရှုတိုင်းအရိယာဝါဒနေရင်တည်းကိုရောက်နေပါလေ။ဘေးရန်အသေးလုံးလုံးနေပါလေ။ဒါကြောင့်ခုနကပြောခဲ့တဲ့အရှင်ဒိဋ္ဌယဟန်ဟာဒီလိုရှိမှရင်းသာကြံမှုသားမယ်ဆိုရင်တမ်းမဖြစ်နိုင်ပါဘူး။နာယသူဂတိကိုရောက်ဝေရှိပါတယ်။ဒါပေမဲ့အဲဒီကံကမေတ္တာမှုကိုရှိမှပြီးမပဲဘူးလက်ခံထားတယ်။လက်ခံတော့ဘုရင်တွေရောက်နေတာပေါ့။အပေလေးမလုံုံတဲ့နေရာရောက်နေတာပေါ့။ဒါကြောင့်သူသမ ्या ရဟန်းဘုရားကမျက်စိလေးမိတ်ဒီသုရိစိတ်ကလေးကြာသွားနေတဲ့တိုင်နဲ့သူ့ပင်ကန်းထဲမှာပဲဥပ္ပဒါညူဖြစ်ကြတယ်အများကြီးမျက်နှာသွားကြတာပါပဲဒီနေရာမှာတရားရဟန်းတွေကမိမိတို့ကိုယ်ရေးအတွက်အထူးသတိပြုလို့ဆင်ញင်လို့ကောင်းပါတယ်ညာမှာဆွေးလမ်းကြရကဘာမှဉာဏ်ရှိတာမဟုတ်ဘူးသင်္ကန်းလေးတစ်ထည်ပဲရှိတယ်ဒါလေးတစ်ထည်ကိုပဲဆွေးလမ်းရုံနဲ့တောင်းမှတန်းဖြစ်သွားသေးတယ်ဆိုတော့မိမိတို့မှာဆွေးလမ်းကြရတွေကဘယ်လောက်များနေတယ်လဲအရာတွေကိုဒီဝဒေဝကြတော့မစွဲလမ်းမဲ့တင်နေအောင်အာဟုဇီယာများရှိသလား မရှိသေးဘူးလားဆိုတာသိမြင်ကြည့်ကြမယ်အဘိုးဇာရှိနေရင်တော့လက်ခမောင်းမှာခါကြပြီတော့အဘိုးဇာမရှိသေးရင်တော့အခုမြတ်စွာဘုရားပြောထားတဲ့အရိယာနေရင်နဲ့လုံးချင်းချင်းနဲ့အောင်အရိယာဝတ္တနေရင်ကိုစောစောလေးကကြိုတင်ပြီးဆောက်ကြပြီတော့လောကမှာအိမ်ဆောက်တယ်ဆိုရင်ဇေယျင်းတွေကလည်းရှိဖို့လိုပါတယ်ဒါလိုပါပဲအရိယဝါဒနေရင်ကိုဆောက်ရမှာလဲဇေယျစကားကလိုပါတယ်အဲ့ဒါကဘာလို့လဲဆိုရင်သောသောတိုင်းကပြောခဲ့တဲ့အတိုင်းဗရာပြာရှိဖို့လိုပါတယ်ဒါကြောင့်ဒီအရိယဝါဒတရားကိုပွားများရင်အပေဝိသဒီမှာလွံ့မြောက်တယ်ဆိုတာကိုယုံကြည်ရမယ်မယုံကြည်ရင်တော့ဒီအရိယဝါဒအိမ်ကိုမဆောက်နိုင်ဘူးတချို့ကတော့ကိုယ်တိုင်တို့ဒီမှာယုံကြည်နိုင်မယ်မတွေ့ရင်တော့မယုံကြည်နိုင်ဘူးလို့ဒီလိုဆင်ခြင်ပေးကြပြန်တယ်ယုံကြည်ဆိုတာကတွေ့ပြီးမှယုံကြည်ရတာလည်းရှိပါတယ်မတွေ့ရင်ကအသိယုံကြည်နဲ့ချင်းချင်းယုံကြည်ရတာလည်းရှိပါတယ်မရောက်ဘူးသေးတဲ့အရာကိုယထာနဲ့အဖြစ်ဖြစ်မမောနဲ့အဖြစ်ဖြစ်ဒိညာနဲ့အဖြစ်ဖြစ်သွားတဲ့အခါမှာအဲဒီယထာသင်္ဘောလေညာမောစိတ်လိုက်သွားရင်မိမိလိုရှိတာရကိုရောက်မယ်ဆိုတာသူပြောလူပြောနဲ့မဆချင်းနေပြီးယုံကြည်ရပါတယ်အဲဒီလိုယုံကြည်ပြီးအဲဒီယထာသင်္ဘောလင်ညာကိုစီးရင်လိုက်ပါသွားမှမိမိလိုရှိတာရကိုရောက်ပါတယ်အကယ်၍မိမိကကိုယ်တိုင်မရောက်ဘူးကိုယ်မိမိကကိုယ်တိုင်မရှိဘူးမရောက်ဘူးတဲ့အတွက်မယုံလို့မရှိဘဲနေရင်တော့အဲ့ဒီမိမိလိုရှိရရကိုမရောက်နိုင်ပါဘူး။နားလိုပါလဲ။အရိယဝါဒတရားကလည်းသောသောတွေကဒေသနာနဲ့အသိဉာဏ်နဲ့ချင်းငြိမ်ပြီးယုံကြည်တော့အားဖြင့်အားထုတ်ရပါလေ။ဒီလိုအားထုတ်ပါမှအရိယဝါဒနေမှလည်းနေရပါလေ။နိဗ္ဗာန်ကိုလည်းသိမြင်ပါလေ။ဘယ်ဝိသဒီမှလည်းလွတ်မြောက်ရပါလေ။မယုံလို့အားမထုတ်ပဲနေရင်တော့အရိယဝါဒနေမှလည်းနေရဘူး။နိဗ္ဗာန်ကိုလည်းမတွေ့နိုင်ဘူး။မလုံးမနှဘူးစင်တွေမှာကြီးနေနေတဲ့အတွက်အပေဝိသစင်တွေလည်းမပြတ်သေးဘူးဒုက္ခတွေရောက်သွားပါလိမ့်မယ်။နောက်ပြီးတော့ခေါင်းကဥပမာထဲမှာခီးသွားတဲ့လူဟာယထာလံဆုံးမင်းမောလံဆုံးလေလံဆုံးဌာနရောက်တဲ့အခါကျတော့ကိုရောက်ချင်တဲ့အရာဟုတ်မဟုတ်ကိုစစ်စစ်စင်ကြည့်ရပါလေ။ဒီလိုစင်ကြည့်တဲ့အခါမှာကိုရောက်ချင်တဲ့အရာဟုတ်မှန်နေရင်မင်းသိင်းလာခဲ့တဲ့ယဉ်ရထားကြီးစဉ်ဟာလာမှပဲမူလကညီကြလိုက်တဲ့စကားတွေဟာလည်းအမှန်ပဲလို့ဧကံဆုံးချက်ယုံကြည်ရပါတယ်အဲ့ဒါကတော့ကိုယ်ပြီးမှယုံကြည်ရတာမျိုးပါပဲယေရိယဝါဒတရားကလည်းဒီနည်းတိုင်းပါပဲတကယ်တမ်းအားထုတ်လိုက်တဲ့အခါမှာအခုဘုန်းကြီးပြောခဲ့တဲ့အတိုင်းတမာရိညာအထူးကိုဖြစ်ပေါ်လာတာကိုကိုယ်တိုင်တွေ့ကြပါလိမ့်မယ်အဲဒီတော့မှမိတို့အလိုရှိနေတဲ့တရားစစ်တရားမှဟုတ်သလားမဟုတ်ဘူးလားဆိုတာစစ်ဆေးကြည့်ကြပါအဲဒီလိုစစ်ဆေးကြည့်တဲ့အခါမှာဟုတ်မှန်ကြောင့်မျက်မှောက်တွေ့ရပြီးတော့အဝိဇ္ဇတတာပါဆိုတော့မတုံ့မလို့တော့ယုံကြည်တဲ့သရာတရားနဲ့ခင်ဗျားငယ်ငယ်ကြီးယုံကြည်သွားကြပါလိမ့်မယ်ညဇာတရားကြီးတရားတော်ကအစစ်ဆေးခံနိုင်တဲ့အိဥ္ပဒိကတရားတော်ပါလာကြည့်သမားလို့တိုက်တွန်းတိုက်တဲ့တရားတော်ပါတဲ့လောကမှာမကောင်းတဲ့ရတာကိုစားဖို့ရမတိုက်တွန်းရဘူး။ဘာကြောင့်လဲဆိုရင်တစ်ဖက်သားပုဂ္ဂိုလ်ကစားကြည့်လို့ရတာမကောင်းမှသိရတော့တိုက်တွန်းတဲ့လူကိုအပြစ်တင်တဲ့ရတာကောင်းမလေးများကိုကြည့်ကြည့်ရင်တော့စားရတဲ့လူကအမှန်တရားကျေးဇူးတင်တာပါလေ။ဒါလိုပါပဲမြတ်စွာဘုရားတရားတော်ကကောင်းကောင်းတို့တိုက်တွန်းတဲ့အတွင်းအားထုတ်ကြည့်တဲ့သူကတရားရတာကောင်းတွေကိုသိရတဲ့အတွက်တိုက်တွန်းတဲ့လူကိုကျေးဇူးတင်လို့မဆုံးနိုင်အောင်ရှိရပါတယ်။ဒါကြောင့်အေဟိပတိကောလာကြည့်စမ်းပါ၊ကြင့်ကြည့်စမ်းပါလို့တိုက်တွန်းလိုက်တဲ့တရားတော်ပါတဲ့။အဲသူပြောခဲ့တဲ့အတိုင်းသောသောတွေကယုံကြည်ထားဖို့လိုပါတယ်။အဲဒီယုံကြည်တဲ့သရတရားအရိယဝါဒနေရင်ကိုဆောက်ဖို့အရင်ကြီးရဲ့ရင်းလို့တမျိုးပါပဲဒီကမဖုန်နေကတရားဓုတရားမြတ်တွေကိုအခုဘုရားတွင်မှာရအောင်အားထုတ်လို့တဲ့သစ္စာမကလည်းထ ထက်တဲ့ဗာမာကြည့်ဖို့လိုပါတယ်ဒါလည်းစိတ်စကားတမျိုးပါပဲပြီးတော့မစုံမနဲ့ပြင်းပြင်းထန်ထန်အားထုတ်တဲ့လုံလောက်ဝီရလက်ရှိဖို့လိုပါတယ်ဇေကောင်းဖို့လိုပါတယ်ဒါလည်းစိတ်စကားတမျိုးပါပဲဒီတရားဆန္ဒဝီရဆိုတဲ့ဉာဏ်စကားနဲ့ပြုဆောင်ရင်တော့အရိယဝါဒနေရင်ကိုရောက်နိုင်ပါတယ်ယုံကြည်တယ်လိုလားတယ်မပြင်းဘူးဆိုရင်ဓာတ်ရောက်ပါကပေါ်လာကြငါကိုရှုမှတ်နိုင်ပါတယ်တွိုင်းရင်လည်းမှန်နိုင်တယ်ရရင်ထိုင်ရင်အေးရင်စားရင်တောင်းရင်လည်းမှန်နိုင်တယ်မတိုင်းမတိုင်းအရိယဝါဒနေရင်ကိုဆောက်လို့နေနေကြတာပဲအရိယနေရင်နဲ့ဝင်ရောက်နေနေကြတာပဲအဲဒီလိုရှုမှတ်နေရင်မြင့်တဲ့လူရင်နဲ့ကာမိသနာဖြစ်ပေါ်လာရင်အဲ့ဒါကိုမြင့်တဲ့တယ်မြင့်တဲ့ရစရခြင်းမှတ်လိုက်ရင်အရိယဝါဒနေရင်ကိုဆောက်လုံနေပြီမြည်တာလဲအရိယဝါဒနေရင်နဲ့ဝင်ရောက်နေပြီမြည်တာလဲအဲ့ဒီလိုမှတိုင်းမှတိုင်းအပေါ်လေးကလည်းလုံးမြောက်လုံးမြောက်သွားတာပဲကျဲမြဲကြတာပဲပိုက်စားတရားမှမကုန်မဲနဲ့အရိယနေရင်ကောင်းတဲ့မှာလဲနေရတယ်ဘယ်သေးမှလဲလွတ်တယ်အမှန်တန်ကိုမြတ်ကြပါရဲ့ဒီလိုနဲ့ကျွေးကျွေးမဲ့ပဋိညာနဲ့ရင့်တာပြည့်စုံလာတဲ့အခါကျတော့နိဗ္ဗာန်ကိုလည်းဆက်ရောက်ပြီးတော့အရိယပုဂ္ဂိုလ်စစ်ဖြစ်သွားနိုင်ပါတယ်အဲဒီအခါကျတော့အရိယမေယျဦးယူကိုကိုယ်ပိုင်ရပြီးတော့သိချလက်ချက်တင်းတင်းတည်းကြီးနေသွားရပါတယ်အခုလူလုံးမကြီးပါအင်းကြီးအင်ကောင်းနဲ့နေကြကြသလားအင်ကိုအင်ကိုကြီးလေးနဲ့နေကြကြသလားအင်ကြီးရဲ့ကိုညင်မာလဲနေကြကြသလားလို့မေးကြည့်ပါကိုညင်နဲ့မာလဲနေကြတယ်လို့တော့ဘယ်သူမှဖြင်းမဲမထင်ပါဘူးအင်ကိုအင်ကိုကြီးလေးနဲ့နေကြတယ်လို့လည်းဖြေကြမယ်မထင်ပါဘူးအင်ကြီးအင်ကောင်းနဲ့နေကြတယ်လို့ကြီးဖြေကြမှာပါပဲဘာကြောင့်လဲဆိုရင်အင်ကြီးအင်ကောင်းနဲ့နေရတာကဒိယာတယ်လို့ကျင်းတယ်ဒီနေ့တည်းလည်းရှိတယ်ဒါကြောင့်ပါပဲအဲ့ဒါလိုပါပဲသံဃာစကားမှာလည်းအင်းကြီးအင်ကောင်းနဲ့တူတဲ့အရိယာနေအိမ်မှာနေခြင်းသလားအင်းဆုံးနဲ့တူတဲ့ပုရုဇဉ်နေအိမ်မှာနေခြင်းသလားအင်းမရှိတဲ့ကိုယ်ဉာဏ်နဲ့တူတဲ့ဘာလာပုရုဇဉ်ရဲ့အခြေအနေမှာပဲနေခြင်းသလားလို့မေးကြည့်ပါအဲ့ဒါကိုကိုယ့်အကိုပဲဖြေကြပြီတော့ဒါကိုခွင့်ရဖြေလို့ကြည့်ရင်မှားခြင်းလည်းမှားနိုင်မယ်မာရုံလုံးလို့ဆိုတော့ဘုန်းကြီးကဘုန်းကြီးတော်နဲ့ကြည်ရရင်အရိယာနေအိမ်ကိုရွေ့ချရလိမ့်မယ်တချို့ကမုရိဇိန်နေအိမ်ကိုသဘောကျရင်လည်းကြာနေကြမယ်ပြောလုံးဖြစ်ဘူးအမှန်မှာတော့အရိယာနေအိမ်ကနေဖို့ရကောင်းပါတယ်အစဉ်တားလည်းမြင်တယ်ဘေးရန်တွေလုံခြုံတယ်အဲဒီတော့အပေလေးကဘေးရန်တွေကလုံခြုံအောင်အရိယာနေမိနဲ့သံဃာညာညာတင်းနေတယ်ကြီးနေပြီးတော့သွားနိုင်အောင်အရိယာဝါဒဆိုတဲ့အရိယာနေအိမ်တရားတွေကိုဒီဆောက်ဖို့ရာယူရနေညဒီမှာဘုန်းကြီးဒီတရားကိုဟောနေတာပါပဲအခုအရိယာနေအိမ်ဆောက်ဖို့ရာဘယ်နှခုပြီးသွားတယ်လို့ဆိုတော့တတိယဆောင်ဆောင်နဲ့ပြည့်စုံရမယ်ဆိုတာတခုပြီးသွားပြီမြာလေးပါးရှိရမယ်ဆိုတာလည်းပြီးသွားပြီ။အင်္ဂါ၅ပါးကိုပြောရမယ်ဆိုတာကတော့အင်္ဂါ၅ပါးလည်းကတပါးပဲပြီးသေးတယ်။မြစ်သက်လိုခြင်းကျွေးမြည်တင်းအလင်းပဲပြောက်လေဆိုတာလေတပုတ်ပဲပြီးသေး။သူကလေးဖို့ကြာနေသေးတယ်။နောက်ပြီးတော့အင်္ဂါ၆ပါးနဲ့ပြည့်စုံရမယ်စသည်ဖြင့်ဉာဏ်တော်ကတော်များပါသေးတယ်။အဲဒီကျမ်းသာကျမ်းနေတာတွေကပို့ခုရည်ကြီးပါတယ်။နေခံကြလဲလာပြီးတော့တရားကိုဆက်လက်နာကြဖို့တရားဆိုတာဒီဆုံးအောင်နာဖို့ရည်ကြီးပါတယ်။ညဇာပြားရဲ့လည်းတော်ခါကာလတုန်းကညဇာပြားကြီးမျက်မှောက်မှာတောင်မှအကြောင်းမညီမလို့ရှိရင်တရားဆိုတာကမရနိုင်ဘူး။ရောင်းညွှန်းမှရတယ်။ဒီနေရာမှာတရားမရခြင်းရဲ့အကြောင်းကငါကုရှိရဲ့ပါလေလို့ဆိုလို့ရှိရင်ကိရိယာပရိဟာနိနဲ့ပါပမိတ္တတာတဲ့ကိရိယာပရိဟာနိနဲ့ပါပမိတ္တတာဆိုတော့အကြောင်းတစ်ခုဟာ တရားဥကိုမရနိုင်အောင်အန္တရာယ်ပြုတတ်တယ်နှောင့်ယှက်တတ်တယ်တစ်ချိန်လုံးကမြတ်စွာဘုရားဟာဘင်္ဂရောပြိဋ္ဌတ်တွေနဲ့ပြတင်းကုန်ပြီနေတော့ကန္တကာဆိုတဲ့ဘရပိုင်းနဲ့သစ္စာဆိုတဲ့လူဦးကြောင့်တကားပြောရောက်လာကြတယ်အဲဒီတော့ရောက်လာတဲ့အခါမှာမြတ်စွာဘုရားရဲ့ပါဝင်နေမှာရှိနေတဲ့ဘင်္ဂရောတွေမြင်တဲ့ပြင်မှုနေတာကိုမြင်ရတော့ကန္တကာဆိုတဲ့ဘရပိုင်းဟာသာရဏာမြင်မကယသိဖြစ်ပေမဲ့သူ့မှာတရားတရားတွေဖြစ်တယ်မယ်လို့ပြုတယ်ဆိုတော့ဒီလောက်များတဲ့တန်ခါတော်တွေထဲမှာတပါးမှလက်လှုပ်ခြင်းမရှိဘူးခြေလှုပ်ခြင်းမရှိဘူးစကားပြောဆိုခြင်းမရှိဘူးသိမဲ့ပါလေညီမစရာကောင်းပါလေဒါဟာအမြဲတမ်းကောင်းတဲ့ဩဝါဒနဲ့ဆုံးမထားလို့ဖြစ်မှာပဲလို့ဆင်ခြင်ပြီးတော့သူ့စိတ်ထဲမှာသဘောကျညီသွားတယ်ဒါကြောင့်ဒီမက်စာပြားကအဲ့ဒီအကြောင်းထုတ်ပေါ်ပြီးလျှောက်တယ်ဒီလိုလျှောက်တော့မက်စာပြားကကန္နကပရပိုင်းညောတာမှန်ပါတယ်ငါတိသားတွေကိုကောင်းသောဩဝါဒနဲ့သုံးမထားပါတယ်ဒီတန်ဃာတော်ဒီထဲမှာတချို့ကယဟန္တာတွေပဲတဲ့ဘုရားပြောကြတဲ့အတိုင်းတတိကြီးအမြဲထင်နေတဲ့ပုဂ္ဂိုလ်တွေပေါ့လေတချို့ကလည်းအနာဂါနေတဲ့တတိကြီးလေးပုံသုံးပုံပြုဆောင်နေတဲ့ပုဂ္ဂိုလ်တွေပေါ့တချို့ကလည်းသရဂါနေတဲ့တတိကြီးတော်လာပြည့်စုံနေတဲ့ပုဂ္ဂိုလ်တွေပေါ့ဒီကျိုးကလည်းသောတာပန်နေတဲ့တတိယလေးပုံတော်ပြည့်စုံနေတဲ့ပုဂ္ဂိုလ်တွေပေါ့ဒီကျိုးကလည်းပဲမတိပ္ပံတရားတွေကိုပွားများအားထုတ်နေတဲ့ပုဂ္ဂိုလ်တွေပဲလို့မြတ်စွာဘုရားကဒီလိုမြင်ကြတော်မူပါတယ်တတိပ္ပံတရားအားထုတ်နေတဲ့ပုဂ္ဂိုလ်မှာတတိကပြည့်စုံညီလို့မဆိုအပ်သေးတော့လဲရှိရမှာလို့တော့ရှိနေပါတယ်ဒါကြောင့်လက်ကိုကျင်လို့ရှိရင်ကိုကျင်တဲ့စိတ်ကလေးကစားပြီးကိုကျင်တယ်ကိုကျင်တယ်လို့ရှုပြီးတော့ကိုရတဲ့အခါမှာလည်းကိုရယ်ကိုရယ်လို့ရှုပြီးတော့ရေးရေးချင်းကိုသွားတယ်မရှိဘဲနဲ့ရုပ်တရက်ကိုမိဆမ်းမိတာရယ်လို့မရှိဘူးဒါကြောင့်သူကအင်းကိုသိရနေတယ်စကားပြောနေတဲ့အခါမှာလည်းအကျိုးရှိမရှိသိညာသေးတယ်အဲဒီလိုမျိုးရင်လည်းပြောကျင်တဲ့စိတ်ကလေးကိုပြောကျင်တယ်ပြောကျင်တယ်လို့မှတ်နေရတယ်။ဒါကြောင့်ပြောစရာအကြောင်းကမလုံတော့ရင်မပြောဖြစ်တော့မလို့တာလို့ပြောပြန်ရင်လည်းပြောတာလေးကိုမှတ်နေရတော့စကားတွေကအပေါ်အမူတွေများများမဖြစ်ဘူးများများမပြောဖြစ်ဘူး။ဒါကြောင့်အိမ်ကြီးရနေပါတယ်။မြတ်စွာဘုရားဘာဝဉာဏ်မှရှိနေတဲ့ပုဂ္ဂိုလ်တွေထဲမှာတချို့ကရဟနာတချို့ကအနာဂမ်တချို့ကသရဂမ်တချို့ကသောတာပန်တချို့ကပရိသတ်တရားပွားများနေတဲ့ပုဂ္ဂိုလ်တွေဖြစ်နေကြတယ်ကမ္မထလွတ်လွတ်တဲ့ပုဂ္ဂိုလ်ရယ်တော့မရှိဘူး။ဒါကြောင့်သိပြီးပြင်မှွေနေတယ်ဆိုတဲ့အကြောင်းကိုမြတ်စွာဘုရားကမင်းရှိပါတယ်။ဒီလိုမင်းရှိတော့သစ္စာဆိုတဲ့လူအကြောင်းတရားကတောက်ထားတယ်။မြတ်စွာဘုရားတဲ့။မြတ်စွာဘုရားလူတွေကိုချမ်းသာအောင်ဆုံးမတာအင်မတန်ကောင်းပါတယ်တဲ့။အဲတိစ္ဆာတွေကမကောက်ကြည့်ဘူးချမ်းသာတယ်ဒိဋ္ဌာန်တွေဟာသူတို့လုံနေကြအောင်လုပ်တာပဲဒီကြီးစွန့်ငင်းနေစွန့်ကြလိုက်တာပဲငင်းနေစွန့်ငင်းနေစွန့်ကြလိုက်တာပဲဗာရိညာတွေသူတို့မစင်စားဘူးပြီးတော့လူတွေကလိမ့်ညာပြီးငါပဲလိုလုပ်ပြီးငါပဲလိုလုပ်မယ်လို့ဒီလိုကောက်ကျစ်တဲ့အကြံမရှိဘူးသူတို့မလုပ်ချင်ရင်သူတို့မကြိုက်ရင်ကိုယ်ကလုပ်တာပဲလူတွေကတော့ဒီလိုမဟုတ်ဘူးခင်ဗျာတဲ့လူတွေကတောက်ကြည့်တယ်ရှင်းမာတဲ့မျိုးမြက်ကမာတဲ့မျိုးနဲ့ရှင်းမာတော့ဖြင့်အကျိုးကိုလိုလားလို့ရောင်းချောင်းမေတ္တာရှိချောင်းချောင်းလုပ်တတ်ကြပါတယ်မြက်ကကြတော့ဒီလိုမဟုတ်အကျိုးမဲ့တွေလုပ်တတ်ကြပါတယ်လူတွေဟာအင်မတန်ကောက်ကြည့်ပါတယ်အဲဒီလိုကောက်ကြည့်တဲ့သဘောရှိနေတဲ့လူတွေရဲ့စိတ်ဓာတ်တွေကိုဖြောင်းမအောင်မြတ်စွာဘုရားပြုမြင်ထားတာသိကောင်းတာပါပဲဗျာလို့လို့ကြောက်ထားတယ်ဒါတော့တတိတော်လဲလိုချင်ဝင်မယ်လို့ညီတိထာတရားကိုရမ်းမှရမ်းသာပွားများနေပါတယ်ဗျာလို့သူကချီးကျူးပြီးတော့ကြောက်ထားရတယ်ဟုတ်တယ်တတိထာတရားဟာစိတ်ဓာတ်ပြည့်ရင်းမှာအလွန်ကောင်းတဲ့တရားပဲလူတွေကောက်ကျင့်နေတယ်ဆိုတာဟာ ကိုယ်စိတ်ကောက်ကျင့်နေတာကိုမသိလို့ပါပဲကိုယ်စိတ်ကိုသိနေရင်ဘယ်မှာကောက်နေတော့မလဲကိုယ်စိတ်လေးကောက်ရင်ကောက်မှန်းပြီးဖို့မကောက်ရင်လည်းမကောက်မှန်းပြီးဖို့သိတာနုပါဒနာဟာအလုံးကြီးကြီးပါတယ်သိတာနုပါဒနာကောက်မှန်းပြည့်စုံတဲ့ပုဂ္ဂိုလ်ကဒီလိုကောက်ကျင့်တဲ့သဘောကြီးဘာမှမဖြစ်နိုင်ဘူးသူစိတ်တရားအားလုံးချောက်ဆင်းနေတယ်အလုံးကောက်နေပါဗျာသိတာကအဲဒီလိုလျှောက်ထားတော့မြတ်စွာဘုရားကပုဂ္ဂိုလ်လေးမျိုးဝေဘာပြီးဟောတော်မူရဲ့ဒါပေမဲ့ပုဂ္ဂိုလ်လေးမျိုးဝေဘာမယ်လို့ကောင်းစဉ်စင်္ဃာရှိသေးအဲဒီသစ္စာကဘာပြောတယ်ဆိုတော့အရှင်ဘုရားတတိတော်မှာကိစ္စတွေကများတယ်ဗျာဒါဝေဘာဆံပြူပါအောင်လို့မြတ်စွာဘုရားကိုလျှောက်တယ်အဲဒီလိုလျှောက်တော့မြတ်စွာဘုရားကသူ့ကိုဟာသစ္စာမျိုးငါဟောတဲ့တရားဆောင်းနာအောင်လို့ပြောရမယ်နေနိုင်မှာမဟုတ်ဘူးအာနာလို့နေကြတဲ့စိတ်ကမပတဲ့ဘာနဲ့နားနေတော့သူ့မှာဘာမှအကျိုးရှိမှာမဟုတ်တော့ဘူးဒါကြောင့်မြတ်စွာဘုရားကလည်းသူ့ကိုမတားနိုင်အဲတင်တော်အတိုင်းပဲဆိုပြီးတော့သွင်းပြလိုက်ရပါတယ်မေတ္တာပြန်သွားတော့မြတ်စွာဘုရားကမင်းရှိတယ်ဖြစ်သားတို့ပိဿဟာဒညာရှိတယ်သူဟာငါဘုရားအခုဟောမဲ့ဒေသနာစတာရှိသေးထားသွားလို့ဒီဇေတနာဆုံးအောင်မနာလေးရလို့ရှိရင်သူဟာသောတာပန်ဖြစ်မယ်သောတာပတိမေရသောတာပတိဖို့ရသောတာပတိမေဖို့ရမယ်အကျိုးများပါမယ်လို့မိန့်တော်မူပါတယ်အဲ့ဒါကိုအကြောင်းပြုပြီးတော့သထာဝရမှာဖွင့်ပြထားပုံကတော့မြတ်စွာဘုရားဤမျက်မှောက်မှာတောင်းမှတရားရလိုက်တဲ့ပုဂ္ဂိုလ်ဝင်မဲ့တရားမရပဲဖြစ်နိုင်သေးသလားဆိုတဲ့အကြောင်းကိုမျိုးစုံထုတ်ပြီးတော့ဖြစ်နိုင်ပုံကိုဒီလိုဖွင့်ပြထားပါတယ်။မေဘုံမြခြင်းအကြောင်းကကိရပရိဟာမိယပါပမိတ်တာယဒလုံးမကုရှိပါတဲ့။ကိရပရိဟာမိဆိုတာကပြုခြင်းပြုလိုက်တာကိုပြည့်စုံမပြုခြင်းမပြုကျင့်တာတဲ့။ပြုခြင်းပြုလိုက်တာကလည်းပဲမျိုးရှိပါတယ်။ဟောတဲ့ပုဂ္ဂိုလ်ကပြုခြင်းပြုလိုက်တယ်များပြည့်စုံအောင်မပြုရတာတမျိုးနားတဲ့ပုဂ္ဂိုလ်ကပြုခြင်းပြုလိုက်တယ်များရောပြည့်စုံအောင်မပြုရတာတမျိုးဒီလိုနှမျိုးရှိပါတယ်ဟောတဲ့ပုဂ္ဂိုလ်ကမေဖို့နေပါရမယ်လားတရားကိုပြည့်စုံအောင်မဟုတ်ဘူးဆိုလို့ရှိရင်ဟောတဲ့ဆရာရဲ့တာဝန်လိုနေတာတဲ့ဟုတ်တယ်ဟောတဲ့ပုဂ္ဂိုလ်ကမေဖို့နေပါရမယ်လားတရားကိုပြည့်စုံအောင်မဟုတ်လို့ရှိရင်တပြုရဘယ်နဲ့လုပ်ပြီးတော့အထုတ်ရမလဲတချို့ကတရားအထုရှင်များပါလေဒါဝိမေတရားဝိမေဆရာကမရှိဘူးမြူပြလာမယ်သူကမရှိဘူးဒါနဲ့တချို့လူတွေကအိုးဘူးဒိကုံဆရာကြတယ်တရားလည်းအမ်းထုတ်လို့ရဘူးတရားရဖို့ဆိုတာတော့ဝေးရောအဲ့ဒါကြောင့်ဟောတဲ့ဆရာကလုံးနေလို့တရားမရတာလည်းရှိပါတယ်ဒါကတော့ဆရာတော်ချုံင်းပြပါပဲအခုဘုန်းကြီးတော်ကတော့ဆရာတော်မချုံင်းရအောင်လို့အပြည့်အစုံဟောနေပါရဲ့တိုက်တွန်းနေပါရဲ့ဒါကြောင့်ဘုန်းကြီးတို့တို့တော့ဆရာတော်ဝင်တဲ့ကလူစရာမရှိပါဘူးတချို့ကတတိဖြစ်တဲ့တရားနာပုဂ္ဂိုလ်တွေကတရားကိုသုံးအောင်မနာဘူးတရားနာကြတော့လဲကျင့်ပါဆိုတော့မကျင့်များဘူးကျင့်ကြတော့လဲနည်းနည်းတော့ပဲကျင့်တယ်ပြည့်စုံမကျင့်ဘူးအားမထုတ်ဘူးအဲဒီလိုပြုစုံအောင်မလုပ်တဲ့မကျင့်တဲ့အတွက်အဲဒီပုဂ္ဂိုလ်မှရသင်ရလိုက်တဲ့တရားကိုမရပဲဖြစ်သွားရပါတယ်။အခုပြောနေတဲ့သစ္စာဟာမြတ်စွာဘုရားမျက်မှောက်မှာပဲ။သူကတရားကိုသုံးအောင်မလာလို့တရားသုံးအောင်နာပြီးနှလုံးသွင်းလိုက်ရင်သောတာပန်ဖြစ်သွားနိုင်ပါရဲ့နဲ့အဲဒီပြုစုံမရပဲဖြစ်သွားကြပါလေ။ဒါကြောင့်ဘုန်းကြီးဟောတဲ့တရားလဲသုံးအောင်နာကြဖို့အဲ့ဒါကလည်းအကြောင်းသူမရှိရင်ပေါ့လေကျမာရီတို့ပြင်းကိစ္စတို့မလိုမကင်းလာတာတွေကရှိနေတော့လည်းမတတ်နိုင်အကြောင်းသူမျိုးလို့ရှိရင်တော့လက်ဖြံလည်းလာပြီးတော့ဆက်လက်ပြီးတရားနာကြပေါ့ဘုန်းကြီးကလည်းဒီတန်လင်းဘက်ကိုလာဖို့ရာသိပြီးတော့မလွယ်ဘူးအခုတခါရောက်လာတာအကြောင်းသူမျိုးလုံးလို့ရောက်လာတာပဲရောက်တန်းနာအောင်စီယုံကြောင်းသင်္ဓမုတ်ကိစ္စကြည်တာနဲ့အဲဒီသင်္ဓမုတ်ကိစ္စအတွက်ပဲဘုရားတောင်းခံခဲ့ပါတယ် အဲဒီကိစ္စကြည့်ရင်ရန်ကုန်ကိုနေခြင်းပြန်မို့ပါပဲပြီးတော့လဲအဲဒီသေသမုကိစ္စအတွက်ပြင်နေအောင်ဇေယျဘုန်းကြီးကရှေဘူကပါဆိုပြီးတော့သူကတာဝန်ရှင်နေနဲ့ပြင်လို့လာရောက်မှပဲဆိုပြီးတော့လိုက်လာခဲ့ပါတယ်အဲဒီလိုသေသမုကိစ္စကိုဆုံးခံထားပြီးတဲ့နောက်ဒီတန်လင်ကဒကာကြီးဘုလားရောက်လာတယ်ဒါနဲ့ပဲသွားရင်ဒီဒီကကြီးကိုလာတို့ယောဂီတွေကရှိနေတော့သူတို့ကိုမပြောဘဲနဲ့ဒိဋ္ဌိလိုသားတို့တော့မဖြစ်ဘူးကိုတောင်မကြည့်ရဲ့ဖြစ်နေလိမ့်မယ်ဆိုပြီးတော့ဒကာကြီးကိုလာကိုပြောခဲ့ပါတယ်ဒါလည်းပြောတော့ဒါချင်းတရားအပြန်ကြတော့တန်လူမှာတရားဟောရင်မကောင်းဘူးလားတဲ့ဒီလိုကိုလာကလျှောက်ပါတယ်ဒါတော့ဘုန်းကြီးလည်းတရားဟန်လဲဆိုတော့လည်းကောင်းပါရဲ့လို့တရားဟောဖို့ကလက်ခံလိုက်ပါတယ်ဒါကြောင့်အဲ့ဒီတင်သမို့သွားရင်အကြောင်းမျိုးလို့အခုတရားပွဲဖြစ်လာပါတယ်။နောက်တစ်ခါလာပြီးဟောဖို့ရဆိုတာကတော့ဘယ်တော့မှအကြောင်းမျိုးမှမသိသေးဘူး။ဒါကြောင့်နေ့စဉ်ကလည်းလာပြီးတော့တရားနာကြပေါ့။တရားမြာခြင်းဤအခြားအကြောင်းတစ်ခုကတော့ပါပမိတ်တာတဲ့။ပါပမိတ်တာဆိုတာကိုတရားနဲ့အတိုက်ညမာပြန်လို့ရှိရင်တစ်ဖက်သားပုဂ္ဂိုလ်မှာတော်တော်မခံနိုင်ကြကောင်းနဲ့ပါပကသူယုံမှာမိဒ္ဒကမိတ်ဆွေယုံမှာရမိတ်ဆွေနဲ့ပေါင်းတင်လို့တဲ့ဒါလို့ဆိုတော့တစ်ဖက်သားပုဂ္ဂိုလ်ကိုသိပြီးနှိမ့်ချရရောက်ပါတယ်ဒါဝင်နဲ့သူစောအတရနဲ့ကဘယ်လိုလဲရတော့ဒီညာကိုကြောင်းလို့ပြီးဘာသာပြန်လို့လည်းမဖြစ်ဘူးလူရင်းကတော့မိတ်ဆွေနဲ့ကောင်းလို့ပါပဲယုံမှာရမိတ်ဆွေဆိုတဲ့စကားကယင်ပြီးတော့အာကြီးယင်ပြီးတော့အာကြီးလို့ချက်ပေါ်ပြီးဘာသာပြမယ်ဆိုရင်မိတ်ဆွေမကောင်းလို့မိတ်ဆွေကောင်းမရှိလို့မကောင်းတဲ့မိတ်ဆွေများရှိနေလို့ဒီလိုလဲဆိုနိုင်ပါရဲ့မကောင်းတဲ့မိတ်ဆွေရှိတဲ့သူဆိုတာဘယ်လိုလူလဲဆိုရင်အထာအထာကဇာရတမင်းကိုဥပမာထုတ်ပြပါရဲ့ဇာရတမင်းဟာဗာမင်းရှိတဲ့ပုဂ္ဂိုလ်ပဲသံဃာ့ဗလာတို့တရားကိုကြားနာတဲ့အခါမှာသူဟာသောတာပန်ဖြစ်ဖို့ရာပါရမီကောင်းသောပြုစုနေပါတယ်တဲ့။ဒါပေမဲ့လို့သူဟာဒေဝရဆိုတဲ့ဘဝမိတ်တရုံးလာတဲ့မိတ်ဆွေကိုဆရာဖြစ်နေကုသမှုတဲ့အတွက်သူခညာမှာသူဆရာကညွှန်ပြတဲ့အတိုင်းအမှန်တန်ကြီးလို့တဲ့အမှုကိုလုံးဝရှားတယ်။ဆရာနဲ့တပည့်ဆိုတာဆရာကပြောရင်တပည့်ကအကောင်းကြီးထင်တာပဲ။ဒါကြောင့်သူဆရာဒေဝရကပြောတဲ့အတိုင်းနာမကျေးဇူးရှင်ဖခင်ဖြစ်တဲ့ခမည်းတော်ဘုရင်သာရမင်းကြီးကိုတမ်းမိသွားကြပါတယ်။ဒါကြောင့်ပိရုကာရကထိုက်ပိရုကာရကံထိုက်ပြီးတော့မဲ့ဖို့တရားသူကိုမရပဲလွဲသွားကြပါတယ်တဲ့။ဒါပိရုကာရကံထိုက်အောင်ညင်ပြားတဲ့ဆရာတွေရနဲ့ပေါင်းသိမ့်မိလို့ပါပဲ။ဒီပြင်းကြီးလည်းလူပေါင်းမှားပါလို့ရှိပါသေးတယ်။ဘုရားလက်ထဲတုန်းကဘုရားနဲ့ဆန်းကျင်မဲ့ဖြစ်တဲ့မိစ္ဆာလေးတွေဆရာကြီးတွေရှိတယ်။အဲ့ဒီဆရာကြီးရဲ့ဩဝါဒတွေကိုနာဂာမိနေတဲ့ပုဂ္ဂိုလ်တွေဟာလဲသူတို့မဲ့ဖို့မရကြပါဘူးအဲ့ဒီပုဂ္ဂိုလ်တွေထဲမှာလဲမဲ့ဖို့ရသည်များလိုက်တဲ့သူတွေတချို့ရှိနိုင်ပါတယ်အခုကာလမှာလဲလူပေါင်းမှဆရာပေါင်းမှနေလို့တရားမှန်ကိုမကြမနာရတဲ့သူတွေတရားမှန်ကိုအားထုတ်ခွင့်မရတဲ့သူတွေရှိကြမှာပဲအဲ့ဒါလဲတရားသူကိုမြာချင်းအကြောင်းတစ်ခုပဲတဲ့ဘုရားပြောရတဲ့ကုရသူဟာမိကအကြောင်းတစ်ခုအခုပြောတဲ့ဘဝမိတ်တာကအကြောင်းတစ်ခုမဟုတ်တရားသူကိုမြာချင်းအကြောင်းနှစ်ခုဆိုတာဟာဒါနှစ်ခုပါပဲအဲဒီအကြောင်းတစ်ခုထဲမှာကုရပရိဟာမိမှကျင်းလို့စီရန်အတွက်အခုတရားကိုအဆုံးတန်ရအောင်နာဖို့ရာအဆုံးတန်ရအောင်နာဖို့ရာကတော့တရားရရဲ့တောင်းအောင်ဖြစ်ပါတယ်ဒါကြောင့်နေဖန်ကတဏှာလို့ရှိရင်အကြောင်းမျိုးလို့ရှိရင်လာပြီးနာကြပေါ့ဘုန်းကြီးလည်းပဲတဏှာတော့ကြိုးစားပြီးဟောရမှာပဲဒီကနေ့တော့ဇေနာကြီးကလည်းပြီးသွားပြီဒီဇေနာဦးမှာပဲရပ်ဖန်ကြမှာတရားချင်းလေးတွေဆဲပြီးဟောရမယ်သံဃာကလေးတွေသို့ပြီးတရားဝဲသိညာသို့ငါအရင်တည်းလေးဂုံ၆ထွေစုံစည်းဆောင်တပါဆို
ငါအရင်တည်းလေးဂုံ၆ထွေစုံစည်းဆောင်တပါငါ
ချို့ကုန်စေပါဆို